မင်းမင်းမျိုးချမ်းမြတာစီလေရင်ကွင်းဟောင်းအရှိဘဲမြို့တိတိရွက်ွယ်83လမ်းနဲ့ရင်းနှီးမြောင်းတစ်လမ်းကြားကစီပင်တရားပိုင်းမြေပေါ်မှာကျူးကျော်ဆောက်လုပ်ထားတဲ့နေအိမ်250ကျော်ကိုစီပင်နဲ့ရဲတပ်ဖွဲ့ကဇူလိုင်လ17ရက်နေ့ကအင်အားသုံးဖြိုဖျက်ရာကဒေသခံတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန်ခတ်ဖြစ်ပွားပြီးအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီပစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်9ဦးနဲ့ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပြီးဒေသခံ5ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်လို့သိရပါတယ်။ဖမ်းဆီးခံရသူတွေထဲကကိုစုံနှုရဲ့ဇနီးဖြစ်သူမဖြိုးဖြိုးကအခင်းဖြစ်ပွားစဉ်ကအခြေအနေတွေကိုခုလိုပြောပြပါတယ်
။သူကပထမအဦးဆုံးကိုဒီလောက်တာ15မိနစ်ချိန်လေးနဲ့ဒီကိစ္စကိုတဲခဲ့တယ်။အဲ့ဒီမှာတောင်းသူရတယ်ဒါတောင်းသူပိုင်းမျိုးကတောင်းသူပိုင်းကြီးပေါ့ဗာညာနဲ့တောင်းသူကပြောပြီးတော့သူကခဏတော့ငြင်းနေပြီးနောက်မှ15မိနစ်ချိန်လေးနဲ့ဗာပြညာဖြစ်တယ်နဲ့ပြောပြီးတော့ဇိုးဝင်လောက်တာအဲ့စီရင်နဲ့ဆန်ကျိုးကိုရေးချက်ကောင်းကြီးဆန်ခဲ့တာအဲသူကဘောနော်လူစုကျဲပြီးတော့အဲဒီဒိန်ကိုဆက်တဲ့ချိန်မှာအနောက်ကဒူးဒူးကဘောနော်ကျွန်တော်တို့ရောက်ကြရတာမပါဘူးအဲဒီဒူးဒူးကနေရောနောက်ကနေပြစ်လိုက်တာ၄ဘောနဲ့ပြစ်တယ်ဆိုအဲရင်းနေကိုမှန်သွားတယ်ပြောတယ်အဲနေမျိုးစပြစ်ကြတာတနေ့လည်းမချက်ပေါက်တယ်ဟောရုံးတုံးကဖြစ်ပြီးတော့အဲဆန်းဆန်ရတာအကုန်လုံးအဖန်းကတော့ကျွန်တော်တို့မျိုးသားရဲ့ဘိုင်းကျော်ရည်ရဲ့ဘောနော်ငါရောဆန်းဆန်နေရင်သူကမပြေဘူးမပြေနေတယ်သူကဆရာပြောလိုက်တယ်ဖိတ်ကနေသူပြင်းကျဲတယ်သူ့ကိုလည်းဒီကဆွဲခေါ်သွားတယ်
သူတို့တွေကိုတာဝန်ဝတ္တရားနှောက်ယှက်မှုပါဝင်ပုံမှန်၃ခုနဲ့ဖမ်းဆီးထားကြောင်းနဲ့မင်းကရုံးထုတ်ခဲ့ကြောင်းဒါပေမဲ့မိသားစုတွေနဲ့တွေ့ခွင့်မရခဲ့ကြောင်းလည်းမဖြူဖြူကပြောပါတယ်
။အရေးတကရဲမိလေးအတိအကျကိုလမ်းမရတော့သူကပဲတဲ့။သူကဝန်ထမ်းတွေကလာချင်းစီမှုပုံမှားတဲ့သူတို့ကဝတ္တရားနှောက်ယှက်မှုတဲ့။ဒီကဆဲဆုံမှုကတော့အဲ့လိုမျိုးပြောတယ်၃ပြောတယ်။ရုံးထုတ်တယ်လို့ပြောတယ်အကိုကြီးကသူ့အကိုသွားတယ်ရတော့သူမတွေ့တော့မတွေ့သေးအောင်လို့ပြောတာတဲ့။အမေကတော့လိုက်သွားတယ်လူသေးတို့မရသေးဘူးတဲ့။ဒီကသမီးလေးပါရေးတော့ပြည့်တဲ့ဒေသချင်းရဲဘူးပဲပြီးတယ်တဲ့
ဇူလိုင်လ17ရက်နေ့ကဖြစ်ခဲ့တဲ့ဒီရုံးရင်းဆန်ကတ်မှုနဲ့ဒေသခံတွေကိုဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်ပြီးချက်မြတ်သားစီမျိုးနဲ့အမတ်30မြို့မရဲစခန်းနဲ့အမတ်17နယ်မြေရဲစခန်းကို RFA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရဲနဲ့စီပင်ကအင်အားသုံးဖြိုဖျက်မှုကြောင့်အဲ့ဒီနေ့ကအိမ်အလုံး90ကျော်လောက်ပျက်စီးသွားခဲ့တယ်လို့သိရပါတယ်လုံးလုံးစဲအိမ်ဖြည့်ဆည်းခံလိုက်ရတဲ့သူတွေဟာနေစရာမရှိဖြစ်နေကြတယ်လို့လဲဆိုပါတယ်။ဒီကျူးကျော်နေအိမ်တွေကိုအင်အားသုံးဖြိုဖျက်ခဲ့တာနဲ့ပတ်သက်ပြီးမင်းကလေးမျိုးတော်စီပင်တရားရေးကော်မတီကဥယျာဉ်မြတ်သူကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်
။ဒါတွေကကျွန်တော်တို့ကဆိုရလေပဲနာမည်လုပ်လို့ရတာ။စီပင်ကနေပြီးတော့ဖယ်လို့ရတာကလမ်းပေါ်မှာရှိနေတဲ့ဟိုတွန်းလဲတွေပါတွေပဲဖယ်လို့ရတာ။နေနေတာကျွန်တော်တို့ဖယ်ခွင့်မရှိဘူး။ကြည့်ကြည့်ကမြေတွေတင်းရင်လေအပေါ်ကနေပြီးတော့မှတိမ့်မှလို့ပြောလို့ရှိရင်စီပင်တွင်းရင်မှုကနေပြီးတော့ပင်ပယ်ဖြတ်လိုက်ပါသေးတယ်ဆိုပြီးတော့ဒီလိုပဲထုတ်ရတာပဲစားတွေအားလုံးကစီပင်ကစားနေပဲထွက်တယ
်ဒီကျူးကျော်နေအိမ်တွေအတွက်အစားထိုးမြေနေရာပြန်ပေးဖို့အစီအစဉ်ရှိပါသလားလို့လည်းဦးရမြတ်သူကိုမေးကြည့်ပါတယ
်ကျွန်တော်တို့မှမရှိဘူးကျွန်တော်တို့ကပေးစရာမြေလည်းမရှိဘူးတိုက်ခန်းလည်းမရှိဘူးဘာမှမရှိဘူးဘယ်သူမှလည်းဘယ်တော့မှလည်းမပေးခဲ့ဘူးရှေ့မှလည်းကျွန်တော်ဖြတ်တဲ့ဟာကတခုမှပေးတာမရှိဘူး
အခုလိုကျူးကျော်အိမ်တွေကိုအင်အားသုံးဖြိုဖျက်ခဲ့တဲ့အပေါ်တိုင်းလွတ်တော်အမတ်ဦးမြင့်အောင်မိုးကိုဆက်သွယ်မေးမြန်းတော့မအားသိလို့မဖြေကြားနိုင်တဲ့ကြောင်းပြောပါရယ်မင်းလေးမျိုးတော်စီပင်တရားရေးကော်မတီကအဲ့ဒီနေရာကကျူးကျော်နေအိမ်တွေကိုဖယ်ရှားပေးဖို့အတွက်သတိပေးစာနှစ်ကြိမ်ပေးပို့ခဲ့ပြီဖြစ်တယ်လို့သိရပါရယ်အဲ့ဒီလိုသတိပေးစာတွေပေးပို့ခဲ့ပေမဲ့ကျူးကျော်တွေကဖယ်ရှားဖို့ညှင်းဆန်နေခဲ့တဲ့နောက်အခုလိုစီပင်နဲ့ရဲတပ်ဖွဲ့ကအင်အားသုံးလာရောက်ဖြိုဖျက်ခဲ့တာလို့လည်းသိရပါရယ်ရှင်